ထင်ရှားတဲ့ဝေဂါလူမျိုးစုခေါင်းဆောင်တို့ကိုအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကခဏတာထိန်းနေခဲ့တဲ့ဖြစ်ရပ်ကြောင့်လူ့အခွင့်အရေးဖွဲ့တွေကြားအထူးသတိထားစရာဖြစ်လာပါတယ်။ဒီဖြစ်ရပ်အပေါ်ဥရောပမှာတရုတ်ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာတဲ့အချိန်ဒီဖြစ်လူ့အခွင့်အရေးဖွဲ့တွေကမြင်ကြတာပါ။ဒီဖန်ဆီးမှုမှာ BBC ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ပအဝင်ပတ်သက်မှုကြောင့်ဒီဆိုးရိမ်မှုကိုပိုပြီးကြီးသွားစေပါတယ်။လက်ရှိ Interpol အဖွဲ့မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးအကြီးအကဲဖြစ်နေသူဟာတရုတ်နိုင်ငံအများပြည်သူလူ့ကြုံရေးဆိုင်ရာဒုတိယဝန်ကြီးမန်ဟောင်ဝေးဖြစ်ပါတယ်။ဂျာမနီနိုင်ငံမြူနီမြို့အခြေစိုက်ကမ္ဘာဝေဂါကွန်ဂရက် WUC ရဲ့အတွင်းမှုချုပ်ဒိုကွန်အီဆာကိုပြီးခဲ့တဲ့သတင်းပတ်ဗိုလ်တူးနေ့မှာရောမမြို့ရဲတပ်ဖွဲ့ကတားဆီးပြီးတော့ထိန်းသိမ်းလိုက်တာပါ။ဒီနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်မှာဝေဂါလူလူရင်ဆိုင်နေရတဲ့ခြေတွေနဲ့ပတ်သက်ပြီးအီတလီအထက်လူတော်မှပြောဆိုဖို့သူပြင်ဆင်နေချိန်မှာပဲအခုလိုထိန်းသိမ်းခံရတာဖြစ်ပါတယ်။ဂျာမန်နိုင်ငံသားဖြစ်တဲ့အီဆာကိုရောမမြို့ရဲတပ်ဖွဲ့ကရဲစခန်းခေါ်သွားပြီးဓာတ်ပုံရိုက်လက်ဝေယူပြီးတော့၃နာရီကျော်ကြာထိန်းသိမ်းပြီးတဲ့နောက်မှာမှပြန်လွတ်ပေးခဲ့တာပါ။ဘေဒူဘဝါဆိုတာစစ်ဆေးဖို့ထင်းထိန်တာလို့ဆိုပေမဲ့သူ့နာမည်ဟာ Interpol အဖွဲ့ရဲ့အနီရောင်တတိပိတ်ချက်စင်းထဲမှာပါနေတာကြောင့်အခုလိုထင်းထိန်တာလို့လည်းအီလီယဲကပြောတဲ့အကြောင်းအီဆာကပြောပါတယ်